စစ်ကောင်စီရဲ့မန္တလေးတရားဥပဒေစခန်းကတက်ခတ်ရေးလျင်တစည်းဟာလေ့ကျင့်ပြန်သန်းနေချိန်မှာဆက်ချွတ်ရင်းပြီးပြတ်ကျခဲ့တယ်လို့စစ်ကောင်စီကဒီနေ့ထုတ်ပြန်ခဲ့ပါတယ်။ဒီတိုက်လေရင်ပြတ်ကျတာကစကိုင်းတိုင်းဘက်မှာဖြစ်ပြီးဒီပြတ်ကျမှုကြောင့်လေရင်မောင်းဖြစ်တဲ့လေရင်မှုဘိုးကြီးဟိမ့်ထက်အောင်တေဆုံသွားခဲ့ပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုကိုသားညင်ဦးပြောပြပေးပါဦးခင်ဗျာ
။စစ်ကောင်စီရဲ့လီဒါစခန်းတစ်ခုဖြစ်တဲ့မန္တလေးတရားဥပဒေလီဒါစခန်းကတိုက်ခတ်ရေးလေရင်တစ်စင်းဟာဖေဖော်ဝါရီလ16ရက်နေ့ဗိုလ်တုံးနေ့မနက်ပိုင်းမှာစကိုင်းမြို့နယ်ကရင်းမြစ်ကြီးအင်းအတွင်းကိုပြတ်ကျခဲ့တာပါဒီတိုက်ခိုက်လေရင်ဟာလက်ချင်းဧရိယာမှာပြန်တန်းနေတဲ့အချိန်ဆက်သွယ်မှုပြတ်တောက်သွားပြီးတော့တခြားလေရင်တစ်စင်းနဲ့လက်လံရှာဖွေချိန်မှာရင်းမြစ်ကြီးအင်းအတွင်းကိုပြတ်ကျနေတာကိုတွေ့ရှိခဲ့ရတယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်လေရင်ပြတ်ကျမှုမဖြစ်မီမနက်ပိုင်းလူကအဆိုပါလေရင်ကိုတွေ့ရှိခဲ့တဲ့ဒေသခံတူကတော့ VOA ကိုခုလိုပြောပါတယ်
သူကဒီတက်ကနေတက်ပြန်သွားတာကနေနေလေးပါဆိုအောက်ကနေလှမ်းကျင်တော့ဘေးနဲ့တော့မြင်ရတယ်သူကဝဲလုံးနဲ့နေနေအဲ့ဒီမှာသူကဟိုဘက်အဲ့ဘက်ဟိုရင်းနဲ့အင်းနဲ့ရောက်တော့ပြတ်ကြတယ်နောက်ကတစည်းကတဲ့အရင်တစည်းပြတ်တဲ့အတန်းကြတော့သူကနောက်တစည်းကအဲ့နာယူဝဲတော့မကြပါဘူးနောက်တစည်းကနည်းနည်းတော့မြင်တယ်သူကအမြင်နဲ့ပြန်ပြီးအဲ့လမ်းကျော်တန်းပြန်လိုက်သွားတယ်အဲ့ဒါပဲရှိတာအကောင်းဖရိတိုင်းပဲပုံမှန်မှာပဲကျွန်တော်လည်းဆိုင်ကစီးဆိုတော့အဲ့ပုံမှန်တိုင်းပဲကြားတာပါအဲ့မျိုးကတော့မထွက်ဘူးသူကပုံမှန်တိုင်းပဲမောင်းနေဒါမှနေနေလေးမှဖြစ်တယ်အဲ့ဒါပြီးတော့တိတ်မကြဘူးအဲ့ဒါရင်းနေအင်းနဲ့မှပြတ်တာ
လင်းပြတ်ကြတာကြောင့်လင်းမှုဖြစ်တဲ့ဘူကြီးဟိမ့်ထက်အောင်တည်ဆုံသွားတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်ပြတ်ကြပြီးတော့မကြခင်မှာပဲလင်းမှုရဲ့ရုပ်လောင်းကိုတွေ့ရှိခဲ့တယ်လို့လင်းပြတ်ကြတဲ့နေရာကိုကူညီဖို့တောင်းရောက်ခဲ့တဲ့စကိုင်းမြို့ကလူမှုကူညီရေးအသင်းတစ်ခုကအခုလိုပြောပါတယ
်လူအလောင်းကိုဟယ်လီကော်ပတာနဲ့ပြင်နေတာရောလောင်းကရင်းမဖက်ဘူးလေတော့သူကြီးရတိတ်နေပြကြီးရတိတ်တော့စစ်သိန်းတူတွေလူတို့ပြောနေကြဟုတ်ကြီးကဟွာလောက်ပဲဒူးတဝဲကြော်ကြော်ပြီးဆောင်းလောက်ပဲရှိတယ်အဲမှာသူတို့ရောက်တဲ့စီသူစက်ပြီးနေသွားတော့အမတွေ့ရသူကြားပြီးဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကတော့ဒီတိုင်းမျိုးလူကြီးဘိုးသွားထွက်တာမျိုးရှိတယ်ဟွာဆိုလူမျိုးရတဲ့ကြီးကားရတယ်ဟုတ်ညွာတရားရှိတယ်သူတို့အဲဆဲမာရောအဲကျွန်တော်တို့ပြစ်စင်ကြီးမှာရောရှိတယ
်ဒီလိန်ပြတ်ကျမှုဟာဆက်ချွတ်ရင်းနာကြောင်းလို့ဆိုပြီးတော့စစ်ကောင်စီဘက်ကလိန်ထုတ်ပြန်ထားပြီးတော့ပြတ်ကျတဲ့လိန်အမျိုးအစားနဲ့ဆက်ချွတ်ရင်းနဲ့အကြောင်းအရင်းအသေးစိတ်ကိုတော့ထုတ်ပြန်တာမျိုးမရှိသေးပါဘူးလင်းပြကြပြီးတဲ့နောက်လူမှုကွန်ရက်တွေမှာထွက်ပေါ်လာတဲ့ဓာတ်ပုံတွေရတော့ပြက်ကြတဲ့လင်းဟာ E5 အမျိုးအစားလင်းဖြစ်တယ်လို့သိရပါတယ်။2018ခုနှစ်တုန်းကတမရော်ပိုင်း Y8 အမျိုးအစားတေယူပို့ဆောင်လင်းဟာရာသီဥတုဆိုးွားတာကြောင့်ဒဝဲကမ်းလွန်ပင်လယ်ပြင်မှာပြက်ကျပြီးတော့လင်းပေါ်မှာလိုက်ပါလာတဲ့လူပေါင်း122ဦးသေဆုံးခဲ့တယ်လို့ပဲ။ပြီးခဲ့တဲ့2020ခုနှစ်ဇွန်လ10ရက်တုန်းကလည်းပြည်ဦးလင်းမျိုးအနီးစခန်း၄စိတ်အနီးမှာလည်းတမရော်ပိုင်းလင်းပြက်ကျခဲ့လို့ဆရာတော်တန်ကတော့ပါဝင်လူပေါင်း73ဦးသေဆုံးခဲ့ပြီပါသေးတယ်ခင်ဗျာ။